တရုတ်မြန်မာနယ်စပ်ကနမ်ခမ်မြို့ကိုနိုဝင်ဘာလဇန်ပိုင်းမှာတရားနယ်လေကထိန်းချုပ်ခဲ့တဲ့နောက်ကြမ်းရှိနေတဲ့စစ်ကောင်စီရဲ့စခန်းသစ်ကုန်းကိုဆက်လက်တိုက်ခတ်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကလေကြောင်းကအကြမ်းကြမ်းပစ်ကူပေးပြီးဒီစခန်းမကျအောင်ခုခံကာကွယ်ခဲ့တာပါဒီနမ်ခမ်မြို့စခန်းသစ်ကုန်းကိုတလကျော်ကြာတိုက်ခတ်ပြီးဒီလ18ရက်နေ့တကောင်းကျော်အချိန်မှာသိမ်းယူနိုင်ခဲ့တယ်လို့ PSLF TNLA ပြောဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကအခုလိုအတည်ပြုပြောဆိုပါတယ်
ไซเบอร์ชินิกามณีญาอมาตนายคว่บ่เนาะจมารุดีทีเอ็นเอตะพั่วดิกะดีสิกองซีเยนันคันสแตนติกงโกวินยอกชินลินเต็งไปนั่นเกเรอเนกาโรงกาตรุดิเอญะมะตันคินมาอิงสุขวาเดสุขวาเดนอกไปมาจมารุตักกะวินยอกชินลินไปรมาเต็งไปนั่นเกเรဖြစ်တယ်สแตนติกงกาปีเกเรดีโนวัมบา18ရက်နေ့ကနေ4ဒီဇင်ဘာ17ရက်နေ့ထိ30ရက်ကြောဘုကတိလက်နဲ့နဲ့ဖန်စီရမိတဲ့စီရင်တော့အသေးစိတ်တော့မတက်လာသေးဘူး။ဟုတ်ကဲ့မှတော့စူးစောင်းနေစေဖြစ်တယ်ပေါ့နော
်။ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းတက်လာတာမရှိသေးကြောင်းနဲ့မနေ့ကတော့နမ်ဆန်မြို့မှာလေကြောင်းကဘုံကျဲတာကြောင့်အရက်သားထိခိုက်သေးဆုံးတာရှိကြောင်းလည်းပြောပါရယ်
။ဒီနေ့တော့တက်လာတာမတွေ့ဘူး။မနေ့ဆိုဒီနမ်ဆန်ဘက်မှာဒီပေါင်900ဘုံလာကျဲသွားလို့အရက်သားမနေ့ဦးသေးဆုံးသွားတာတော့ရှိတယ်။မန်တုံဘက်မှာကမနေ့တော့လနဲ့ကြည့်ပစ်တယ်ဒီနေ့တော့သတင်းတက်မတက်လာသေးဘူးဆက
်မူဆယ်ဒေသခံတဦးကတော့နမ်ခမ်းမြို့စခန်းသစ်ကုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီမနေ့6နာရီလောက်မှာမူဆယ်မြို့ကိုရောက်လာတဲ့သတင်းကြားရကြောင်းအခုလိုပြောပါတယ်န
မ်ခမ်းသားကြားတော့ဒီစခန်းသစ်ကုန်းကိုဖြတ်သွားပြီလို့ပြောတယ်6နာရီလောက်ကဒီဝမူဝေကျန်တဲ့လူတွေကလည်းအဲ့ဒီကုန်းမှာရှိနေတဲ့လူတွေကဒီမူဆယ်မှာဖြောက်နေပြီလို့တော့ပြောတယ်တို့ဒီကိုရောက်မှတန်းတင်လိုက်တာပါဘောနော်အဲ့ဒါအေးစုစုနေတဲ့တို့ဆွလိုက်တာပါဘောနော်စဉ်းစားကြဖြစ်နေတယ်ဗျာ
ဒီကနေ့မနေ့တနာရီအချိန်လောက်မှာတော့မူဆယ်မြို့အရှိမြောက်ဖက်လွယ်တင်ခမ်းတောင်ကျေဘက်မှာလေရင်နဲ့၃ချိန်လာရောက်ပြီးပြစ်ခတ်တာရှိကြောင်းအဲ့ဒီနေရာဘက်မှာကိုကန်တအမန်ဒီအေတွေရောက်ရှိနေတယ်လို့လည်းသတင်းကြားရကြောင်းမူဆယ်ဒေသခံတွေကဆက်ပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့လောက်ကန်မြို့အနီးတရုတ်မြန်မာနယ်စပ်ဂိတ်ဖြစ်တဲ့ရန်လုံကျိုင်းဂိတ်ကိုဒီလ18ရက်နေ့က MNDAA ကတင်ယူလိုက်ကြောင်းနဲ့ရန်လုံကျိုင်းဂိတ်ကလုံခြုံရေးတပ်ဖွဲ့တွေဟာ MNDAA စီမှာလက်နက်ချခဲ့ကြောင်းဖော်ပြပါတယ်ဒီသတင်းနဲ့ပတ်သက်ပြီး MNDAA ကအတည်ပြုထုတ်ပြန်တာတော့မတွေ့ရသေးပါဘူးသူတို့ရဲ့သတင်းစာမျက်နှာဖြစ်တဲ့တကောကန်မှာတော့ MNDAA ခေါင်းဆောင်တွေဟာနေဆက်မှတ်တိုင်BP 125ရှိရာစစ်ဆောင်စခန်းကိုတွားရောက်ပြီးပြည်သူတွေနဲ့တွေ့ဆုံတဲ့သတင်းဖော်ပြထားပါတယ် BP 125စခန်းဟာအရင်ကစစ်ကောင်စီတပ်တွေထိန်းချုပ်ထားတဲ့နေရာလဲဖြစ်ပါတယ် MNDAA ရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့ဒီဇင်ဘာလဒုတိယပတ်ကစပြီးကိုကန့်ဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်မဖြစ်ပွားခဲ့ကြောင်းဒီလ18ရက်နေ့ညနေပိုင်းမှာတော့လောက်ကန်မြို့နယ်လောက်ရှန်ထန်ဒေသမှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။လက်တလောရှမ်းမြောက်ဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။